ိုင်းနိုင်ငံမှာတော်ဝင်မိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လို့ပြောဆိုမှုတွေအတွက်အရေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာကတိပြုခဲ့တာကြောင့် Move Forward Party ကိုဖျက်သိမ်းဖို့ရှောက်ထားချက်ကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကကြားနာစစ်ဆေးဖို့ဒီကနေ့ပဲလက်ခံလိုက်ပါတယ်။ထိုင်းပြည်ကိုထိခိုက်စေတဲ့ပြောဆိုမှုတွေအတွက်အရေးယူလေးရှိတဲ့ဥပဒေတွေကိုပြင်ဆင်ဖို့နောက်ပြီးတော့စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လက်ဝတ်ကြီးအုပ်ချက်လည်မှုတွေကိုပြုပြင်ပြောင်းလဲဖို့ကတိပြုခဲ့တဲ့ Move Forward Party ဟာပြီးခဲ့တဲ့နှစ်မေလရွေးကောက်ပွဲမှာထောက်ခံမှုအများစုရခဲ့တာပါ။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ပိုင်းညွန်ပေါင်းအစိုးရဖွဲ့စည်းရေးကြိုးပမ်းမှုတွေမှာဝိုင်းပယ်ခံခဲ့ရသလိုနိုင်ငံရေးနဲ့ဥပဒေကြောင့်အရလနဲ့ချီပြီးတော့ပြဿနာတွေရင်ဆိုင်နေရပါတယ်။ထိုင်းပြည်ရဲ့မိသားစုကိုထိခိုက်စေတဲ့အပြောဆိုအတွက်အရေးယူတဲ့ဥပဒေကိုပြင်ဆင်မဲ့ရွေးကောက်ပွဲကတိကြောင့်ပါတီဖြတ်သိမ်းရေးဖွဲ့စည်းပုံတရားရုံးမှာရှောက်ထားဖို့အတွက်ကိုလည်းရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လထဲမှာပဲလက်ခံခဲ့တာပါ။ပါတီဖြတ်သိမ်းရေးရှောက်ထားချက်ကိုကြားနာဖို့လက်ခံထားပြီး Move Forward Party အနေနဲ့ခုခံခြေပဖို့အထောက်အထားတွေကို12ရက်15ရက်အတွင်းမှာတင်သွင်းဖို့ကိုလည်းဖွဲ့စည်းပုံတရားရုံးရဲ့ဒီကနေ့ထုတ်ပြန်ကြမှာညွှန်ကြားထားပါတယ်ရှင်။